သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါ
စတမလာ18ရက်နေ့အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကတော့တရုတ်နိုင်ငံကိုကမ္ဘာအကြီးမားဆုံးကုန်သွယ်ရေးအဖွဲ့ထံမှပါဝင်ခွင့်မပေးနိုင်ဘူးလို့ဩစတြေးလျကပြောလိုက်တဲ့အကြောင်း Melbourne မြို့ lockdown ဆန္ဒ lockdown ကိုစန့်ကျင်ဆန္ဒပြမှုအတွင်းလူနေရာကျော်ဖမ်းဆီးခံခဲ့ရသလိုခံခဲ့ရတဲ့အပြင်ဩစတြေးလျဆန်ဆူဂျီရဲ့အမှုကိုအောက်တိုဘာလ1ရက်နေ့မှာစတင်ကြားနာမယ်ဆိုတဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းသတင်းတွေကိုလည်းနှာစင်ရမှာဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းချိန်ကစပြီးဖမ်းဆီးခံထားရတဲ့ဒေါန်ဆန်းစုကြည်ရဲ့အာဂတိလိုက်စားမှုတရားစွဲဆိုချက်ကိုအောက်တိုဘာလ1ရက်နေ့ကျရင်အမှုကိုစတင်ကြားနာမယ်လို့သိရပါတယ်။ရှေ့နေဖြစ်သူဦးခင်မောင်စောရဲ့ပြောပြချက်အရနေပြည်တော်အထူးတရားရုံးမှာတောက်ကြနေတိုင်းတစ်ပတ်ချာမှတစ်ခါအမှုကိုစစ်ဆေးကြားနာသွားမယ်လို့ပြောပါတယ်။ဒေါန်ဆန်းစုကြည်ဟာလိုက်စင်မဲ့ walkie talkieတင်သွင်းမှုကယောဂကာလအတွင်းလူစုဝေးမှုဆိုင်ရာစည်းမျဉ်းချိုးဖောက်မှုအာဂတိလိုက်စားမှုစသဖြင့်တရားစွဲဆိုခံနေရပါတယ်။ဒေါန်ဆန်းစုကြည်ရဲ့ရှေ့နေနဲ့ထောက်ခံသူတွေကတော့အဲ့ဒီလိုဆွဆွဲချက်တွေကိုပယ်ချထားပါတယ်။အမေရိကန်နဲ့ဩစတြေးလျအစိုးရတို့ကမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကိုရပ်တန့်ဖို့တိုက်တွန်းလိုက်ပါတယ်။ဖန်စီထိန်သိမ်းထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့လဲတောင်းဆိုလိုက်ပါရယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့ဩစတြေးလျနိုင်ငံသားရဲ့အမျိုးသမီးရေးရာဝန်ကြီးမော်ရစ်ဖိုင်တို့တွေ့ဆုံမှုအတွင်းတောင်းဆိုလိုက်တာဖြစ်ကြောင်းဗုဒ္ဓဟူးနေ့ထုတ်ပြန်တဲ့အကြေညာချက်ထဲမှာဖော်ပြထားပါရယ်သက်ဆိုင်တဲ့အဖွဲ့တွေအားလုံးပါဝင်တဲ့ဆွေးနွေးညှိနှိုင်းမှုတွေအများအဆုံးဖြစ်ပေါ်လာရေးနဲ့နိုင်ငံအတွင်းလူသားချင်းစာနာမှုပံ့ပိုးရေးတွေလှုံ့ဆော်ခွင့်ပေးဖို့လဲတောင်းဆိုထားပါရယ်အရှေ့တောင်အာရှနိုင်ငံများအာဆီယံအဖွဲ့ကနေမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခန့်အပ်ရာကိုအမေရိကန်နဲ့ဩစတြေးလျတို့ကထောက်ခံလိုက်ပြီးအာဆီယံအသင်းရဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ချက်ကိုလည်းလိုက်နာအကောင့်ထဲပေါ်ကြဖို့တိုက်တွန်းထားပါတယ်။မဲလ်ဘန်မြို့ကိုဗစ်လော့ခ်ဒေါင်းကိုစန့်ကျင်ဆန္ဒပြမှုအတွင်းဆန္ဒပြသူလူပေါင်း230ကျော်ထိန်းသိမ်းခံရပြီးဒဏ်ကြေးအခုပေါင်း193ခုကိုလည်းရဲတွေကဆောင်ခိုင်းထားပါတယ်။ Melbourne မြို့နယ်နားက Richmond ရပ်ကွက်မှာအာဏာပိုင်တွေကြိုတင်ပြင်ဆင်မှုနှဲပေါင်းအောင်ရှောင်းတခင်ဆန္ဒပြပွဲပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြမှုတွေအတွင်းရုံးရင်းဆန္ဒမှုတွေဖြစ်တဲ့အတွက်ကျမရေးညွန်ကြားချက်ကိုချိုးဖောက်တဲ့အမှုအကျန်းဖဲ့တဲ့အမှုရဲတွေကိုထိခိုက်ဒဏ်ရာရရှိစေမှုလက်နက်နဲ့မူရေးဆေးဝါးတွေနဲ့လူတချို့ကိုဖမ်းဆီးလိုက်ပါတယ်။ရုံးရင်းဆန္ဒဖြစ်မှုအတွင်းရဲ10ဦးနဲ့ဒဏ်ရာရပြီး6ဦးကိုဆေးရုံတင်ခဲ့ရတယ်လို့ Victoria ပြည်နယ်ရဲအရာရှိ Mark Gilliard ကပြောပါတယ်။
We saw angry young men that were there just there intent on violence against police.And what we saw especially it's
ရေရီအပေါ်ဂျမ်းဖက်ဖို့တက်တဲ့အတွက်ပဲအဲ့ဒီနေရာမှာစုယုံကြတဲ့အမျက်ဒေါသထွက်နေတဲ့လူငယ်တွေကိုတွေးခဲ့ရပါတယ်။တချို့ကိစ္စတွေဆိုရင်ရဲတွေရဲ့အဟန့်တားလိုင်းကိုအတင်းကြော်ဖြတာမျိုးလုပ်ကြပါတယ်။ရဲနဲ့ရဲမေတွေကိုနင်းချေစောကားကြပါတယ်။သူတို့တွေကအဲ့ဒီလိုခံစားရဖို့အလုပ်လာကြတာမဟုတ်ပါဘူး။သူတို့တွေဟာလူမှုအတိုင်းဝိုင်းမှာလုံခြုံဘေးကင်းမှုရှိအောင်ကူညီမဲ့ရဲတွေဖြစ်ကြပြီးဒီလိုအတိုက်ခိုက်ခံရပြီးအယိုးကျိုးတွေနဲ့အိမ်ပြန်ရမဲ့လူတွေမဟုတ်ဘူးလို့ပြောသွားခဲ့ပါတယ်။ဆစ်ဒနီမြို့မှာတော့ရဲအင်အားများလို့ဆန္ဒပြမှုထိထိရရောက်မဖြစ်ခဲ့ပေမဲ့ကျန်းမာရေးစည်းမျဉ်းကိုမလိုက်နာလို့လူ20လောက်ဖမ်းဆီးခံရပါတယ်။ဆစ်ဒနီမြို့မှာဆန္ဒပြမှုမဖြစ်အောင်ရဲအယောက်ပေါင်း1,900ကိုချထားခဲ့တာဖြစ်ပါတယ်။Byron Bay မြို့မှာတော့လူ100ကျော်လောက်ဆန္ဒပြမှုပြုလုပ်ကြပြီး12ဦးဖမ်းဆီးခံခဲ့ရပါတယ်။ကောင်းမွန်စွာပြင်ဆင်မှုတွေလုပ်နိုင်ခဲ့တယ်လို့ New South Wales ပြည်နယ်ရဲအရာရှိ Peter Tuttle ကပြောပါတယ်
။ As a result of that operation, a very successful operation,No real protest activity occurred in
အဲ့ဒီ operation ကအင်မတန်ကိုအောင်မြင်တဲ့ operation ဖြစ်ပါတယ်ဆီနီမြို့မှာလည်းဆန္ဒပြမှုမမေရရမဖြစ်ခဲ့ပဲနေဒေတာမှာသာအသေးစားဆန္ဒပြမှုတွေဖြစ်ပေါ်ခဲ့ပါတယ်။တပြည်နယ်လုံးအတိုင်းအတာအနေနဲ့လူပေါင်း32ဦးဖမ်းဆီးခံရပြီးအယောက်20ကတော့ဆီနီမြို့မှာဖြစ်ပါတယ်။ဥပဒေချိုးဖောက်တဲ့အတွက်ဒဏ်ကြေးဆောင်ဖို့165ခုကိုထုတ်ခဲ့တယ်လို့လည်းပြောသွားခဲ့ပါတယ်။ Brisbane မြို့မှာတော့လူအယောက်1,000လောက်ဆန္ဒပြခဲ့ကြပါတယ်။ ဩစတြေးလျနိုင်ငံတစ်လွှားကကိုဗစ်အခြေအနေကိုတင်ဆက်ရမယ်ဆိုရင်တော့ဗစ်တိုးရီးယားပြည်နယ်မှာဒီကနေ့ရောဂါကူးစက်သူ935ဦးတိုးလာပြီးတဦးသေဆုံးခဲ့ရပါတယ်။အခုဆိုရင်ပြည်နယ်အတွင်းမှာကိုဗစ် -19 ရောဂါကူးစက်ခံရသူ4908သွားပြီဖြစ်ပါတယ်။ကူးစက်မှုအသစ်တွေထဲက295ဦးဟာမဲလ်ဘန်မြို့မြောက်ပိုင်းမှာနေထိုင်သူတွေဖြစ်ပါတယ်။အဲ့ဒီအထက်က62ဦးကတော့ Craigieburn ရပ်ကွက်ကဖြစ်တယ်လို့ပြည်နယ်ထုတ်ကြမ်းမာရေးအရာရှိ Kate Matson ကပြောပါတယ်။
Craigieburn is one of the most serious situations in terms of case numbers. It is yet from yesterday's numbers more
Craigieburn ဟာယောဂကူးစက်မှုအဆိုးအဝါဆုံးနေရာတစ်ခုဖြစ်ပါတယ်။မနေ့ကကူးစက်မှုနဲ့ရှင်လိုက်မယ်ဆိုရင်ကူးစက်သူနှစ်ဆများလာပြီးဒုတိယကူးစက်မှုအများဆုံးရကွက်ရတော့ Roxburgh Park ဖြစ်ပြီး28ဦးကူးစက်ခံရပါတယ်။အဲ့ဒီနောက် Meadow Heights မှာ25ဦးကူးစက်ခံရပြီးမြောက်ပိုင်းရကွက်တွေမှာကူးစက်သူကအယောက်ပေါင်း2500ကျော်ရှိသွားပြီလို့ပြောပါရယ်လွန်ခဲ့တဲ့24နှစ်အတွင်းယောဂါဆက်ဆဲမှုခံယူသူအယောက်ပေါင်း6000ကျော်ရှိပြီးတော့လူပေါင်း4500ကလည်းကကွယ်ဆေးထိုးခဲ့ကြပါရယ်New South Wales ပြည်နယ်မှာတော့ COVID-19 ကပ်ရောဂါစတင်ချိန်ကစပြီးယောဂါကူးစက်သူဦးရေကအယောက်ပေါင်း9938သွားပြီဖြစ်ပါတယ်။ဒီကနေ့မှာတော့ကူးစက်သူ1332ဦးသာရှိပြီးတည်ငြိမ်လာတဲ့အနေအထားမှာပြတ်တက်နေပါတယ်။လူ6ဦးလည်းကိုရိုနာဗိုင်းရပ်စ်ယောဂါကြောင့်သေဆုံးခဲ့ရပါတယ်။ဆီနီမြို့အတွင်းရှိ Auburn, Bankstown, Greenacre,Guildford, Liverpool, Maryland's နဲ့ Punchbowl ရပ်ကွက်တွေမှာအများဆုံးကူးစက်မှုဖြစ်နေတာဖြစ်ပါတယ်ACT ဒေသမှာတော့ဒီကနေ့ကူးစက်သူ15ဦးတိုးလာပြီးအဲ့ဒီထဲကအနည်းဆုံး9ဦးဟာယောဂါရှိနေတဲ့ကာလအတွင်းလူမှုအတိုင်းဝိုင်းထဲသွားလာခဲ့ကြသူတွေဖြစ်ပါတယ်ကူးစက်မှုတွေထဲက၈ခုသာလက်ရှိဖြစ်ပေါ်နေတဲ့ကူးစက်မှုတွေနဲ့ဆက်ဆက်မှုရှိတာဖြစ်ပါတယ် ACT မှာအသက်12နှစ်နဲ့အထက်ရှိသူလူပေါင်း80ရာခိုင်နှုန်းကျော်အနည်းဆုံးကိုဗစ်ကာကွယ်ဆေးတစ်ချောင်းထိုးပြီးကြပြီလို့ဒေသအကြီးအကဲ Andrew Barr ကပြောပါတယ်
Over 90% of Canberrans aged 40 plus have received a first dose of a vaccine.
အသက်40ကျော်ရှိသူကင်မရာမြို့သား90ရာခိုင်နှုန်းကျော်ကာကွယ်ဆေးတစ်ချောင်းထိုးပြီးသွားပြီဖြစ်ပါတယ်အဲ့ဒီတော့ ACT ဒေသတစ်ခုလုံးမှာကာကွယ်ဆေးထိုးသူလူဦးရေက90ရာခိုင်နှုန်းလောက်ရှိမယ်ဆိုတာအခိုင်အမာပြတ်တက်နေပြီးလက်ရှိကာကွယ်ဆေးထိုးမဲ့ရက်ချင်းတွေကိုကြည့်လိုက်ရင်အဲ့ဒီအနေအထားဖြစ်နေပါတယ်ကျွန်တော်တို့ကတော့ဒီထက်မကထိုးတာမျိုးပြစ်မှတ်ထားတယ်လို့ပြောသွားခဲ့ပါတယ်Queensland ပြည်နယ်မှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူတဦးသာတိုးလာပြီး Brisbane မြို့စာတင်ကျောင်းတစ်ခုမှာဖြစ်နေတဲ့ကူးစက်မှုတွေနဲ့ဆက်ဆက်နေတာဖြစ်ပါတယ်။ယောဂါရှိတဲ့ကာလတစ်လျှောက်လုံးနေအိမ်မှာပဲ quarantine ဝင်နေသူလည်းဖြစ်ပါတယ်။ဒီကနေ့ရစပြီး Queensland ပြည်နယ်မှာကာကွယ်ဆေးထိုးဖို့အတွက်ရက်ချင်းကြိုတင်ယူစရာမလိုအောင်စတင်လှုပ်ဆောင်ပေးထားပါတယ်။ခဏလေအတွင်းမှာပဲလူတွေအများအပြားလာရောက်ပြီးကာကွယ်ဆေးထိုးကြလို့မနိုင်မင်းဖြစ်ရတယ်လို့ပြည်နယ်ကျန်းမာရေးမှူးချုပ်ဒေါက်တာဂျနက်ဂျီယန်ကပြောပါရယ်
Maybe not everyone will get their chance this weekend because the turnout has been unbelievable
ခမန်ထားတဲ့လူတွေကကာကွယ်ဆေးထိုးဖို့လာရောက်ကြတဲ့အတွေ့ဒီသတင်းပတ်ကုန်အတွင်းလူတိုင်းကာကွယ်ဆေးထိုးခွင့်ရမယ့်အနေအထားမရှိပါဘူး။နောက်တစ်ပတ်အတွက်ကာကွယ်ဆေးထိုးပေးမဲ့လူတွေကိုပိုရှာထားရမယ့်အနေအထားဖြစ်ပါတယ်။နောက်သတင်းပတ်ကုန်တိုင်းမှာလည်းအခုအချိန်အနေအတိုင်းပဲကာကွယ်ဆေးထိုးခြင်းနဲ့လူဦးရေများဖို့မျှော်လင့်တဲ့အကြောင်းပြောသွားခဲ့ပါတယ်။အခုဆိုရင် Queensland ပြည်နယ်မှာလူဦးရေ40ရာခိုင်နှုန်းကကာကွယ်ဆေးနှစ်ချောင်းစလုံးထိုးပြီးသွားပြီဖြစ်ပါတယ်။တရုတ်နိုင်ငံကကမ္ဘာအကြီးအမားဆုံးကုန်သွယ်ရေးသဘောတူညီမှုဖြစ်တဲ့ Comprehensive and Progressive Agreement for Trans-Pacific Partnership CPTPP သဘောတူညီမှုမှာပါဝင်ခွင့်ရဖို့လျှောက်ထားတာနဲ့ပတ်သက်ပြီး Australia ကကန့်ကွက်မှုလုပ်နေပါတယ်။အဲ့ဒီသဘောတူညီချက်မှာအဲ့ဒီကုန်သွယ်ရေးသဘောတူညီမှုမှာနိုင်ငံ17နိုင်ငံပါဝင်ပြီးအဲ့ဒီအထက်မှာ Australia, Canada, Chile, Japan နဲ့ New Zealand နိုင်ငံတို့ပါဝင်ကြပါတယ်။အဖွဲ့ဝင်အသစ်ထည့်ဖို့အတွက်လက်ရှိအဖွဲ့ဝင်တွေအားလုံးသဘောတူညီမှရမယ်လို့သတ်မှတ်ထားပါတယ်။တရုတ်ဘက်ကကုန်သွယ်ရေးမှာမြတ်တပ်စွာလှုပ်ဆောင်နေကြောင်းသက်သေပြနိုင်မှသာလျှင်လက်ခံမယ်လို့ Australia ဘက်ကပြောပါတယ်။တရုတ်နိုင်ငံနဲ့ Australia နိုင်ငံတို့ဟာလွန်ခဲ့တဲ့နှစ်တွေအတွင်းကုန်သွယ်ရေးသဘောကုန်သွယ်ရေးရတင်းမာမှုတွေအများပြားရှိခဲ့ပါတယ် ။ Australia နိုင်ငံဆိုင်ရာပြင်သစ်သံအမတ်က Australia အစိုးရကနေပြင်သစ်ကုမ္ပဏီနဲ့သဘောတူထားတဲ့ဒေါ်လာ90ဘီလီယံတန်စာချုပ်ကိုဖျက်သိမ်းလိုက်တဲ့အပေါ်အခုထိအံ့အားသင့်မဆုံးဖြစ်နေမိတယ်လို့ပြောဆိုလိုက်ပါတယ်။ Australia က American, Britain နဲ့ Nuclear စွမ်းအင်နဲ့လက်ပတ်တဲ့ရေငုပ်သင်္ဘောရဖို့စာချုပ်ချုပ်ဆိုလိုက်တာကိုပြင်သစ်ကမကျေနပ်တဲ့အတွက်ပြင်သစ်တန်အမကိုပြင်သစ်အစိုးရကဩစတြေးလျနိုင်ငံကနေထွက်ခွာဖို့ညွှန်ကြားထားပါတယ်။ဩစတြေးလျနိုင်ငံရဲ့လောက်ရဟာနောက်ကျောကိုဓာတ်နဲ့ထိုးသလိုဖြစ်တယ်လို့ပြင်သစ်နိုင်ငံကြီးဝန်ကြီးကလည်းပြောဆိုလိုက်ပါတယ်။ဩစတြေးလျဆိုင်ရာပြင်သစ်တန်အမကလည်းဒီလောက်ရနဲ့ပတ်သက်ပြီးအင်မတန်စိတ်ပြည့်မိတယ်လို့ SBS ရဲ့ပြင်သစ်ဌာနကပြောသွားခဲ့ပါတယ်
။ I am in deep disbelief and deep shock. Yes. It was a bridge of
မယုံကြည်နိုင်သလိုအင်မတန်ကိုလည်းအံ့အားတုန်လှုပ်မိပါတယ်။ဒါဟာယုံကြည်မှုကိုခြေဖြတ်ပြက်ပြန်းအောင်လှုပ်ဆောင်ခြင်းဖြစ်ပြီးပြင်သစ်နိုင်ငံနဲ့ဩစတြေးလျနိုင်ငံတမန်တန်မန်ဆက်ဆံရေးမှာအရင်ကမကြုံဖူးတဲ့လှုပ်ရဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ဩစတြေးလျဝန်ကြီးချုပ် Scott Morrison ကတော့ပြင်သစ်ကိုကြိုတင်အသိမပေးဘဲလှုပ်တာမျိုးမဟုတ်ဘူးလို့ခြေပပြောဆိုထားပါတယ်။သူ့အနေနဲ့အရင်တုန်းကပြင်သစ်သမ္မတ Emmanuel Macron နဲ့စကားပြောတော့ကစာချုပ်ကိုဩစတြေးလျဘက်ကဖျက်သိမ်းနိုင်တဲ့အကြောင်းပြောဆိုခဲ့ဖူးတယ်လို့တုံ့ပြန်ထားပါတယ်။နယူးဇီလန်နိုင်ငံမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်သူအယောက်20ဒေါ်လာပါတယ်။အဲ့ဒီအထက်ကကူးစက်မှုတစ်ခုကသာလက်ရှိဖြစ်ပေါ်နေတဲ့ကူးစက်မှုတွေနဲ့ဆက်စပ်မှုမရှိတာဖြစ်ပါတယ်။အော့ကလန်မြို့မှာချထားတဲ့လော့ခ်ဒေါင်းသတ်မှတ်ချက်ကိုအဆုံးသတ်မသင့်စက်တင်ဘာလ20ရက်တနင်္လာနေ့မှာအစိုးရကဆုံးဖြတ်မှာဖြစ်ပါတယ်ရှင်။အားကစားတဲ့ဘက်မှာတော့ AFL ရဲ့အကြီးအကဲဂီလွန်မက်ကလလန်ရဲ့အဆိုအရ AFL ဘောလုံးပွဲတွေကိုနေရပြောင်းပြီးကျင်းပတာမျိုးခေစားလာမယ့်အနေအထားမရှိဘူးလို့ပြောဆိုလိုက်ပါတယ်။အရင်တုန်းကဘောလုံးပွဲတွေကိုမဲလ်ဘန်မြို့မှာ2009ကစပြီးတောက်လျှောက်ကျင်းပလာတာဖြစ်ပေမဲ့အခုဆိုရင်ကိုဗစ်ကြောင့် Perth မြို့ကကစားကွင်းတစ်ခုမှာပြောင်းပြီးကစားနေရတာဖြစ်ပါတယ်။အဲ့ဒီမတိုင်ခင်အရင်နေ့တုန်းကလည်း Brisbane မြို့မှာပြောင်းပြီးကစားခဲ့ရတာရှိပါတယ်။ဒါပေမဲ့ AFL ရဲ့အကြီးအကဲကတော့2009ခုနှစ်ကနေ2059ခုနှစ်အထိ Melbourne မြို့ MCG ကစားကွင်းမှာဘောလုံးပွဲကျင်းပဖို့ AFL ကစာချုပ်ချုပ်ဆိုထားတယ်လို့ပြောပါတယ်။ဒီနှစ်အတွက်ဘောလုံးပွဲမှာ Western Bulldogs Athene Melbourne Demons တို့ကလာမယ့် September 25ရက်နေ့ကျရင်ရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။မနက်ဖန်တနင်္ဂနွေနေ့အတွက်မိုးလေဝသတွေကတော့ Perth မြို့မှာမိုးတမိုးနှမိုးရွာပြီးအမြင့်ဆုံးပူချိန် 22 ဒီဂရီရှိချိန်မှာ Adelaide မှာလည်းမိုးရွာပြီး 20 ဒီဂရီရှိမှာဖြစ်ပါတယ်။ Melbourne မြို့မှာလေပြင်းမိုးရွာနိုင်ပြီးအမြင့်ဆုံးပူချိန် 18 ဒီဂရီရှိချိန်မှာ Hobart မှာလည်းအလားတူလေပြင်းမိုးရွာနိုင်ပြီး 19 ဒီဂရီရှိမှာဖြစ်ပါတယ်။ကင်ဘရာမြို့မှာတော့အများအဖြစ်နေသားပြီးအမြင့်ဆုံးပူချိန် 16 ဒီဂရီရှိချိန်မှာဆစ်ဒနီမြို့မှာတော့အလားတူနေသားပြီးတော့အမြင့်ဆုံးပူချိန် 24 ဒီဂရီရှိမှာဖြစ်ပါတယ်။ Brisbane မြို့မှာနေသားပြီး 28 ဒီဂရီရှိချိန်မှာ Darwin မြို့မှာလည်းနေသားပြီးတော့အမြင့်ဆုံးပူချိန် 34 ဒီဂရီရှိမှာဖြစ်ပါတယ်ရှင်။ငွေလဲလဲနှုန်းမှာတော့ Australia ဒေါ်လာဟာ American Dollar 0.9 ဆန့်ရှိပြီးယူရို 0.6 နဲ့ဈေးပေါက်နေပါတယ်။တခါဩစတြေးလျဒေါ်လာဟာမြန်မာကျပ်ငွေ 1,230 ကျပ်ဝန်းကျင်နဲ့ဈေးပေါက်နေပြီးထိုင်းဘတ်ငွေ 24 ဘတ်ဝန်းကျင်နဲ့ဈေးပေါက်နေပါတယ်ရှင
်။ SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ